မြန်မာနိုင်ငံနောက်ဖက်ချမ်းကလူနည်းစုမွတ်စလင်တွေဖြစ်တဲ့ရိုဟင်ဂျာတွေကိုသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာအမျိုးတန်းတရားဝင်တုံတုံပြီးသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့အတိုက်ခံလွတ်တော်မှတ်တွေဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့အကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတာအပြင်ဖိနှိပ်ခံဘဝနဲ့ဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ NUG ဘက်ကအခုလိုပြောင်းလဲအသိမှတ်ပြုလာတဲ့အပေါ်အပြည့်အဝမယုံကြည်နိုင်ကြသေးပါဘူး။လက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားအကြောင်း AFC ရဲ့သတင်းဆောင်မကိုတင်ပြပေးပါမယ်ခင်ဗျာ။ဒီမနက်ကမှဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့အာဏာသိမ်းစဉ်ကအစိုးရအဖြစ်တည်ရှိနေခဲ့တဲ့ပါတီလည်းဖြစ်အာဏာမသိမ်းခင်ကျင်းပခဲ့တဲ့ရွက်ောက်ပွဲမှာအမတ်နေရအများစုအနိုင်ရထားတဲ့ပါတီလည်းဖြစ်တဲ့ NLD ပါတီကလွတ်တော်အမတ်အများစုနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းခဲ့တာပါ2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရသူတွေမြန်မာနိုင်ငံကိုပြန်လာခွင့်ရအောင်လုပ်ပေးမယ်ဆိုတဲ့ကတိပြုချက်နဲ့အတူလက်ရှိစစ်အာဏာရှင်စနစ်ကိုသူတို့နဲ့အတူလက်တွဲတိုက်ထုတ်ဖို့ NUG အစိုးရကရိုဟင်ဂျာတွေကိုပြီးခဲ့တဲ့ဇွန်လမှာဖိတ်ခေါ်ခဲ့ပါတယ်။ဒါပြင်ဖိနှိပ်ခွဲခြားဆက်ဆံတဲ့ policy တွေကြောင့်နိုင်ငံမဲ့ဘဝကိုရောက်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံသားအဖြစ်အတိအမှတ်ပြုမယ်ဆိုတာကိုလည်း NUG ဘက်ကကတိပြုခဲ့ပါတယ်။ဘုရားဘာသာဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုခေါ်ဆိုခြင်းကအသည့်အဆန်းတစ်ခုပါ။အရင်စစ်အစိုးရလက်ထက်ကရော NLD အစိုးရလက်ထက်မှာပါသူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံခဲ့ပါဘူး။သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ကကျူးကျော်ဝင်ရောက်လာသူတွေအဖြစ်ရှုမြင်ခဲ့ကြတာပါ။နိုင်ငံသားအဖြစ်အတိအမှတ်ပြုခြင်းမခံရတဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့မတ်ဝေမာလိုရိုဟင်ဂျာတို့ကတော့အခွင့်အရေးရမယ်ဆိုတဲ့အပေါ်တန်ပြန်ရှိနေကြခဲ့ပါ
။ဒါတော့ကိုရီးယားအခွင့်အရေးမရဘူးထိုင်မဲ့နင်းနေပါပါတော့ကိုယ်တက်ဟိုခံစားခုရှိခဲ့တယ်လို့ထင်တယ်ပေါ့နော်ဒါပေမဲ့အာနာသိမ်းတဲ့အခါကျတော့ကိုယ်ရဲ့ဒီအောက်မှာပဲအရင်တည်းကနေလည်းအာနာသိမ်းထားတဲ့အောက်မှာနေတာလားဘာအခွင့်အရေးမှလည်းမရှိဘူးဟိုကိုယ်တက်ဘာအာဘယ်လိုပြောမလဲဘယ်လိုအခွင့်အရေးလည်းမရှိခဲ့ဘူးပေါ့နော်ဒီဒီစစ်အာနာသိမ်းတဲ့အောက်ကိုပြန်ရောက်သွားတဲ့အခါကျတော့သွားပြီပေါ့နော်ဒီကြားလည်းငါတို့အခွင့်အရေးဘာမှမရှိတော့ဘူးအကိုယ်လည်းခံစားခွင့်လည်းဘာမှမရှိတော့ဘူးပေါ့နော်အဲ့ဒီခါကျတော့ကက်တက်တာတွေကဟိုမျှသွားတယ်အော်အရင်ကအတိုင်းပြန်ဖြစ်လာမှာကိုစိုးရင်တယ်။ဟိုမှာအညာဆိုလို့ရှိရင်လည်းတို့တို့လုပ်ထားတဲ့ရိုဟင်ဂျာတွေကပေါ်ကျူးလွန်ထားတဲ့ကိစ္စတွေလည်းအများကြီးရှိတယ်ဆိုတော့အဲ့ဒီအတိုင်းပြန်ဖြစ်လာမှာကိုစိုးရင်တယ်
။အာနာသိမ်းပြီးနောက်မှာစစ်ကောင်စီကတာဝန်ရှိသူတချို့လည်းမြန်မာနိုင်ငံအတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်လာပြီးသူတို့နဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပေမဲ့ရလဟာအားရစရာမရှိကြောင်းအဲ့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်။ဆက်မလာပြီးသူတို့ meeting တစ်ခုလုပ်တယ် community meeting လို့စစ်ကောင်စီကစစ်သားတွေလုပ်တာအဲဒီမှာထိုင်းလို့ရေဒါခဆက်ရေအခုဝိုင်းပြီးပါလာအဲဒီမှာသူတို့ပြောတော့တတင်းငင်းငင်းနဲ့ဒီမှာနေတိုင်းဘူးဒါပေမဲ့လူတွေကလူတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့နေခွင့်နဲ့တော်မင်းတဲ့ဆမှာအရင်ကချိန်တောက်တဲ့ပုံစံမျိုးနဲ့သူတို့ပြောတယ်
မြန်မာစစ်တပ်ဟာနိုင်ငံအတွင်းကတိုင်းရင်းသားလူမျိုးစုတွေကိုတောင်းအထင်းကိုမရှိအကြမ်းဖက်တပ်ဖြတ်နေတာကြောင့်သူတို့လိုအထောက်အထားမရှိတဲ့သူတွေအတွက်ပိုပြီးစိုးရိမ်ရတဲ့အကြောင်းတကယ်ပြင်ဒုက္ခသည်စခန်းကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တဦးကလည်းပြောပါတယ
်ခုလုံးနေတာကတော့တိုင်းရင်းသားတွေကိုတောင်းမှမျက်နှာမထောက်ပဲနဲ့ဒီလိုရရဆက်ဆက်တပ်ဖြတ်နေတယ်ဆိုတော့ဆိုမှာဘာမှကျွန်တော်ဘယ်လိုပြောမလဲဘာမှတန်ဖိုးမထားတဲ့အဲ့လိုလူမျိုးစုတစုကိုဆိုရင်တော့ပို့ပြီးတော့လုံးမှာပေါ့ဆိုတော့ဒီစစ်ချစ်တက်ကပို့ပြီးတော့နှစ်ကွင်းမှာရက်ဆက်မှာတက်ဖြစ်မှာပေါ့အဲ့ဒါကိုတော့စိုးရင်တရားတော့ဖြစ်ပါတယ
်စစ်အာဏာသိမ်းပြီးဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံကိုပထမဆုံးအကြိမ်ပြောကြားတဲ့မင်းကွန်းအတွင်းဘင်္ဂလားဒေ့ရှ်ရောက်နေကြတဲ့ရိုဟင်ဂျာတွေနေရာပြောင်းရေးဆောင်ရွက်သွားမယ်အကြောင်းအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကထည့်သွင်းပြောဆိုခဲ့ပေမဲ့ဘယ်အချိန်မှဘလို့ပုံစံနဲ့နေရာပြောင်းရေးကိစ္စတွေကိုစတင်မယ်ဆိုတဲ့အသေးစိတ်အချက်အလက်ကိုထပ်မံထုတ်ဖို့ပြောဆိုခြင်းမရှိတော့ပါဘူး။ဒါပေမဲ့မကြသေးခင်ကပြုလုပ်တဲ့တွစ်ဆုံမင်းများငါတခုမှာတော့ဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းကရိုဟင်ဂျာဆိုတာမရှိကြောင်းပြောဆိုခဲ့သလိုရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလည်းလက်ခံခြင်းမရှိပါဘူးခင်ဗျာ။